ရွှေဝါရောင်တော်လှန်ရေးမှအဓိကဦးဆောင်ပါဝင်ခဲ့တဲ့ရှင်ကမ်ဘီယာခေါ်ကိုညင်ကြီးလွင်ကိုဒီဇင်ဘာလ၁ရက်နေ့မှာအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုအင်းစိန်ကျင်းထောင်မှာထိန်းသိမ်းထားတယ်လို့ AAPP နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးတင်ကပြောပါရယ်လက်ရှိအခြေအနေမှာစေကူတာမှုခံယူနေရတဲ့အရှင်ကမ်ဘီယာရဲ့ကျန်းမာရေးအခြေအနေကိုစိုးရိမ်ရတဲ့အတွက်သူနဲ့အမြန်ဆုံးတွေ့နိုင်ဖို့စုံစမ်းနေတယ်လို့လည်းမိသားစုဝင်တွေက VOA ကိုပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အရှင်ကမ်ဘီယာခေါ်ကိုညင်ညင်လွင်ကိုအာနာပိုင်တွေကဒီဇင်ဘာလ၁ရက်နေ့ညကဖမ်းဆီးခေါ်ဆောင်သွားပြီးတော့လက်ရှိအချိန်အထိချုပ်နှောင်ထားဆဲဖြစ်တယ်လို့ထိုင်းနိုင်ငံအခြေစိုက် AABP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကအတွင်းရေးမှူးကိုတိတ်နိုင်ငံက view ကိုပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကိုဖန်လုပ်လို့ရပါတယ်ဆိုတော့ပထမဖန်သွားတယ်ပြီးတဲ့ခါကျတော့တင်ကြားရေးစကားမှထားတယ်ဆိုတော့ည၁၇လောက်သူ့မိဖန်လုပ်လိုက်တယ်သူ့မိပါလိုက်သွားတာဆိုတော့သူ့မိဖန်တော်မှုလိုက်သွားတာည၁၇လောက်မှာဖန်လုပ်လိုက်တယ်သူ့ကိုဒီမင်းလေးက၂ရက်နေမှာပြည့်စစ်ထောင်ပို့လိုက်တယ်ပုံမှပုံခုတက်တယ်ဒီပုံမှပုံခုတက်ပြီးတော့ရဲစခန်းပုံခုကနေပြီးတော့တရားစွဲပြီးဂျမန်ယူလာတာဖြစ်တယ
်သူ့ကိုစွဲချက်တင်ထားတဲ့အမှုတွေကတော့ပုံမှ448တရားမဝင်ဝင်ရောက်နေထိုင်မှုပုံမှ429ကြံ့ငွေ50နှင့်အထက်ပိုင်ဆိုင်မှုများအားပျက်စီးစေမှုပုံမှ454တားမြစ်ထားသောအဆောက်အဦအားဖျက်ဆီးဝင်ရောက်မှုတို့ဖြစ်တယ်လို့ဆိုပါတယ်အခုဆွဲဆိုထားတဲ့ပုံမှတွေဟာအရင်ကတည်းကရှိနေတဲ့ပုံမှတွေဖြစ်တာကြောင့်ဒါဟာနောက်ကျောင်းပြန်လဲတဲ့လောက်ရဖြစ်တယ်လို့လည်းကိုတိတ်နိုင်ကပြောပါတယ်ကိုညင်ညင်လွင်ပျောက်ဆုံးနေတဲ့အချိန်ကစလို့သူ့ကိုဗမာထိန်းသိမ်းထားတယ်ဆိုတာသိနိုင်အောင်မိသားစုဝင်တွေကသက်ဆိုင်ရာနယ်မြေအသီးသီးကအာဏာပိုင်အဖွဲ့အစည်းတွေထံလိုက်လံစုံစမ်းခဲ့ပေမဲ့တစုံတရာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိဘူးလို့ကိုညင်ညင်လွင်ရဲ့အကိုဖြစ်သူကိုအောင်ကျော်ကျော်က VOA ကိုပြောပြပါတယ်ကိုညင်ညင်လွင်ဟာအရင်တစ်ခေါက်ဖမ်းဆီးထိန်းသိမ်းခံရတဲ့အချိန်တုန်းကခံခဲ့ရတဲ့ညင်ပန်းနှိပ်စက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာအပါအဝင်ကျန်းမာရေးထိခိုက်နေသူတဦးဖြစ်ပါတယ်သူယောဂဝေဒနာအတွက်စေကုသမှုတွေဆက်လက်ခံယူနိုင်ဖို့မိသားစုအနေနဲ့သူဗမာရှိတယ်ဆိုတာကိုအခုလိုအပူဒီပင်းလိုက်ရှာနေရတာဖြစ်တယ်လို့ကိုအောင်ကျော်ကျော်ကပြောပြပါတယ
်မနေ့ကလာရောက်ဖမ်းဆီးခေါ်ဆောင်တော့တဲ့ဦးကန်းကျွန်းမြို့နယ်ရဲစခန်းမှုရဲအုပ်စံတော်ဦးစီကိုကျွန်တော်တွေ့တွေ့ပါတယ်တွေ့တွေ့တဲ့အခါမှာဦးကန်းမီးကဗမာလဲဖမ်းဆီးထိန်းသိမ်းထားတဲ့နေရာလေးကိုကျွန်တော်ပြောပါဆိုတော့ကျွန်တော်တို့ညာတွင်းမြင်းမဲထားကနေနေ့ညာတွင်းမြင်းမဲတန်လျင်မြို့နယ်ရဲစခန်းမှုရဲအုပ်မြင့်ကျော်လက်ထက်ကိုအပ်လိုက်ပါတယ်လို့ပြောပါတယ်အဲ့တော့ကျွန်တော်တို့တန်လျင်မြို့နယ်ရက်စကန်ကိုလိုက်ရပြန်ပါတယ်။အဲ့တော့တန်လျင်မြို့နယ်ရက်စကန်မှုရဲအုပ်မြင့်ကျော်နဲ့တွေ့ပြီးမေးတဲ့အခါမှာကျွန်တော်တို့စီမံမထားတော့ပါဘူးတဲ့။ညာတွင်းချင်းပဲအင်းစိန်ထောင်ကိုပို့လိုက်ပါပြီလို့ပြောပါတယ်။ဒီနေ့မနေ့12နာရီလောက်မှာကျွန်တော်တို့အင်းစိန်ထောင်ကိုသွားစုံစမ်းရပါတယ်။အင်းစိန်ထောင်ဘူဝါမှာရှိတဲ့စုံစမ်းရေးဌာနကထောင်မှုဝန်ဆောင်နဲ့ကျွန်တော်တို့တွေ့ပါတယ်။အဲ့မှာထောင်မှုဝန်ဆောင်ကိုကျွန်တော်တို့ဦးကန်ပြည်ကအင်းစိန်ထောင်မှာရှိမရှိဆိုတာကိုမေးမြန်းတဲ့အခါမှာထောင်မှုဝန်ဆောင်ကထောင်အတွင်းထဲကိုဖုံးဆက်ပြီးစုံစမ်းပြီးပါတယ်။သမားပြည်ကမှဥကံပြရမရှိဘူးဆိုတာဟောသိရပါတယ်အဲ့မှာထောင်မှုဝန်ဆောင်ကအခိုင်အမာပြောတာကတော့သူ့ကိုဗင်းလေးရပို့တယ်လို့ပြောလိုက်တယ်လဲလို့မျိုးတော့နှင်းရည်မြပို့တယ်လို့ပြောတယ်ပြောလိုက်ပါတယ်လို့ရဲဦးမြင့်ကျော်ကပြောလိုက်ပါတယ်လို့အာမဖြစ်နိုင်ဘူးရတဲ့နှင်းရည်မြကျွန်တော်ဒီထောင်ကိန်းဝမှာတစ်ချိန်လုံးတာဝန်မှုတာဝန်ထမ်းဆောင်နေရတဲ့ဘယ်အပြင်းအမှားဒါပြီးအပ်တာမရှိဘူးတဲ့အဲ့လိုမျိုးအခိုင်အမာပြောပါတယ်အဲ့တော့ကျွန်တော်ဥကံပြရဟာအစ်စိန်ထောင်မှာမရှိဘူးဆိုတာသိကြပါတယ်အဲ့တော့ဒီဥပဒေအရကိုအင်းစိန်ထောင်ကိုပို့လိုက်ပြီလို့ပြောလိုက်တယ်ရဲအုပ်မြင့်ကျော်ဟာကျွန်တော်တို့မိသားစုဝင်တွေကိုအမှန်တိုင်းမပြောဘဲနဲ့ဘယ်မှာဖန်စီထိထိထားတာဆိုတာမသိရတဲ့အတွက်ဒီရဲအုပ်မြင့်ကျော်ဟာဥပဒေကိုချိုးဖောက်တဲ့သူဖြစ်ပါတယ်။တရားဥပဒေကိုလေးစားလိုက်လက်နာတဲ့သူမဟုတ်ပါဘူး။ကျွန်တော်တို့မိသားစုအနေနဲ့လည်းဥပဒေဟာကျမကြီးစေကုသနေဆဲဖြစ်တဲ့အတွက်အင်တန်မှစိုးရိမ်ပါတယ်။သူ့ကိုစေကုသကွန်နဲ့ရချင်ပါတယ်။မိသားစုအနေနဲ့သူလည်းတွေ့ချင်ပါတယ
်။အရှင်ကမီးယားဟာ2009ခုနှစ်စက်တင်ဘာရှူဝါရောင်တော်လန်ရေးမှာဥဆောင်ပါဝင်ခဲ့သူတူဖြစ်ပြီးတော့ထောင်နှံ68နှစ်ပြည်တံပေးခံထားရကနေအခုနှစ်ဇန်နဝါရီလတုန်းကလူငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ